ခိုင်တပ်တီထောင်ဖို့အတွက် KIA ကချင်းတပ်ဖွဲ့ချုပ်ကင်နဲ့တရုတ်မြန်မာနယ်စပ်လိုင်စာဒေသမှာရခိုင်လူငယ်26ယောက်ကို KIA စစ်တင်တန်းပေးနိုင်တာကြောင့်ရခိုင်တပ်ပေါ်ပေါက်လာရတာကိုလူသိများပါတယ်။ဆယ်နှစ်ကျော်ကာလအတွင်းရခိုင်တပ်မှာအင်အားထောင်ပေါင်းချီရှိလာတာကိုလည်းတန်တော်ဖြစ်နေကြပါတယ်။ရခိုင်ပြည်နယ်နေရာအနှံ့ပြားမှာရောက်နေတဲ့ရခိုင်လူငယ်တွေရဲ့နိုင်ငံရေးစိတ်ဓာတ်ပြင်းထန်ပုံကိုရခိုင်တပ်တော်တီထောင်ပြီးပြသလိုက်တယ်လို့ဖြစ်နေပါတယ်။ရခိုင်ပြည်ထဲဝင်လာတဲ့2015မှာရခိုင်တပ်တော်မှာအင်အား3000ဝန်းကျင်ရှိနေပါပြီ။ဣသရေလနိုင်ငံတီထောင်မှုအတွက်ကမ္ဘာအရရမှာရောက်ရှိနေတဲ့ဂျူးလူမျိုးတွေဥရောပမှာစုဝေးကြတဲ့သမိုင်းဖြစ်စဉ်နဲ့ခက်ဆင်စင်ပဲလို့ပြောနိုင်ပါတယ်။ကျောင်းရဲ့ရန္နာကျွေးဝတဲ့ကချင်ပြည်နယ်မှာရခိုင်လူငယ်တွေရောက်နေတာကြားပါပြီ။ဖားကန်ကျောက်စိမ့်ပြည်မှာအလုတ်လုတ်ဖို့လာသူတွေထဲမှာရခိုင်လူငယ်တွေအများအပြားပါဝင်ပါလေ။အေးအေးရခိုင်တပ်တော်တီထောင်တဲ့အခါကျောက်စိမ့်ပြည်ကရေမစေးသမားအုပ်စုဟာစစ်သားစုဆောင်ရာအရက်ဖြစ်လာပါလေ။ရခိုင်တပ်တော်တီထောင်မှုရခိုင်ပြည်နယ်မှာစစ်သားစုဆောင်စရာမလိုတော့ပါဘူး
။ရွေရွေချက်အမျိုးမျိုးနဲ့ကျောက်စိမ့်ပြည်မှာရေမစေးသမားဖြစ်နေကြတဲ့ရခိုင်လူငယ်တွေဟာ KIA ကချင်တပ်မှစစ်တင်နန်းတက်လိုက်တာနဲ့ရခိုင်တပ်သားဖြစ်သွားပါတယ်။ဒါကြောင့်ကချင်ပြည်နယ်မှာရခိုင်စစ်တီတွေနေချင်းညာချင်းအလုံးအင်းနဲ့တိုးပွားလာနေတာဖြစ်ပုံရပါတယ်။ရခိုင်တပ်တော်တဲ့ဝင်းချင်းရင်ဖားကန့်မြေမှာအေးအေးတက်ခဲဗမာရနိုင်လေလို့မေးလိုက်တာနဲ့စစ်တင်နန်းတက်ဖို့အတွက်အေးအေးကိုစလဲနဲ့အဆက်အသွယ်ရာသွားတယ်လို့ Global Witness အဖွဲ့ကဆိုပါတယ်။မြမအလုသမာဥယေနှစ်ရာဂိုင်းနှုံးဟာရေမစေးအလုသမာတွေဖြစ်ပါတယ်။ကြောက်စင်းအေးအသွေးကိုသိနိုင်ဖို့အတွက်ရေစေးပြီးမှသွေးကြရပါတယ်။ရေမစေးရင်ကြောက်စိမ့်တံပိုးမတိနိုင်ပါဘူး။ရေမစေးရသေးတဲ့အရင်တုန်းကိုမြေစာပုံထဲမှာကောက်ယူပြီးရောင်းဝယ်သူတွေဟာရေမစေးသမားတွေဖြစ်ပါတယ်။ဒီနေရာမှာတရုတ်လိုလော်ပန်းလိုခေါ်တဲ့လုပ်ငန်းရှင်တွေရဲ့အခန်းကဏ္ဍဟာအရေးပါလာပါတယ
်။ကြောက်တူဖို့သူတဝက်တော့ဟာဒေသခံလော်ပန်းတွေရဲ့အဆက်အသွယ်ရှိကြောင်းသိရပါတယ်။လက်လုံလက်စားတူဖို့သူတို့ရဲ့စားဝတ်နေရေးကိုလောပန်တွေကထောက်ပံ့ပြီးရေမစေးကြောက်တွေ့တဲ့အခါမှာရရှိတဲ့အကျိုးအမြတ်ကိုဝေစုခွဲကြပါတယ်။ရေမစေးသမားတွေမှာလောပန်းဖြစ်တာလူတွေလည်းရှိပါတယ်။အများစုကတော့မန္တလေးတိုင်းကတရုတ်တွေနဲ့ရခိုင်ကရွှေပြောင်းလာသူတွေကလောပန်းလုပ်ကြတာများတယ်လို့ဆိုပါတယ်။လောပန်းတဦးမှာရေမစေးသမား30လောက်အထိရှိနိုင်တယ်လို့သိရပါတယ်။ဒါပေမဲ့စက်ကြီးအစစ်အစစ်ပေးပြီးတဲ့အခါ30ရာခိုင်နှုန်းသာရေမစေးသမားအတွက်ကျန်တယ်လို့ခန့်မှန်းကြပြီးမြဲလောပန်းနဲ့ဆက်သားလူတွေကများပါတယ
်လောပန်းတွေဟာရခိုင်တပ်အပါဝင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့လည်းအဆက်အသွယ်ရှိတယ်လို့ဆိုပါတယ်ရေမစေးကြောက်ရှာဖွေသူတွေထဲမှာမူရစေးစားသုံးသူတွေအများအပြားရှိတာမို့မူရစေးကရတဲ့ငွေမဲကိုကြောက်စိမ့်လုပ်ငန်းမှာပြန်သုံးတာတွေရှိပါတယ်ရခိုင်တပ်နဲ့ချင်းတပ်တွေအတွက်လက်နက်ခဲယမ်းဝယ်ယူရမှာလဲကြောက်စင်းငွေကိုအသုံးပြုတယ်လို့ဆိုပါလေ။မူရစေးဆွဲမှုနဲ့မြေပြိုမှုဟာကြောက်စင်းရှာသူရင်ဆိုင်ရတဲ့ဘေးအန္တရာယ်တွေဖြစ်ပါတယ်။2009ခုနှစ်ကစပြီးမြေစာပုံပြိုကျလို့တည်ဆုံးရသူပေါင်း2000ကျော်ရှိနေပြီလို့လွန်ခဲ့တဲ့ဒီဇင်ဘာ26ရက်နေ့ထုတ် 11 ဂျာနယ်မှာခန့်မှန်းထားပါတယ်။ရေမစေးသမားရှာဖွေတွေ့ရှိတဲ့ကြောက်စင်းရိုင်းအများစုဟာယူနန်ပြည်နယ်ကရွှေလီကျဲကောင်နဲ့ရင်ကျန်းမြို့တွေမှာသွားစုကြတယ်လို့ဆိုပါတယ
်အခုဆိုရင်ရခိုင်တပ်တော်မှာအမျိုးသမီးစစ်သည်တွေလည်းရှိနေပါပြီလက်နက်ကင်တော်သားမှာရခိုင်အရေးအောင်မြင်မယ်လို့ယုံကြည်ပြီးတပ်ထဲဝင်လာတဲ့အမျိုးသမီးတွေရှိသလိုအလုပ်ကင်မရှိလို့စစ်တပ်ထဲရောက်လာသူတွေလည်းရှိပါတယ်အမျိုးသမီးစစ်သည်တွေဟာအသက်20ဝန်းကျင်အရွယ်တွေဖြစ်ကြပြီးရိုက်စာဌာနချုပ်မှာနလသင်တန်းတက်ရတယ်လို့သိရပါတယ်သင်တန်းကာလမှာရုံးလုံးကစီမံအောက်ချုပ်မှုနဲ့စရင်အင်းအတက်ပညာတွေကိုလည်းလေ့လာကြရပါတယ်။ဒါကြောင့်ရခိုင်အမျိုးသမီးစစ်သည်တွေဟာရုံးအလုံးနဲ့ထောက်ပို့ရေးအလုပ်တွေကိုလုပ်ကြရတာများတယ်လို့ဆိုပါတယ်။ကရင်ကချင်းနဲ့ဝတ်တပ်တွေမှာလည်းအမျိုးသမီးစစ်သည်တွေရှိတာမို့ရခိုင်တပ်တော်ကလည်းအမျိုးသမီးစစ်သည်စုဆောင်တာဟာစီယုံရေးအတွက်ဖြစ်ပုံရတယ်လို့မြင်သူတွေလည်းရှိပါတယ်။ထူးခြားတာကတော့တော်လှန်ရေးထဲမှာပါဝင်လာတဲ့အမျိုးသမီးစစ်သည်တွေထဲမှာရှီရန်ကနေတိုက်ခိုက်ခြင်းစိတ်ပြင်းထန်နေကြတာပါပဲ။ဘာကမှလူဦးရေ3,000-3,000ကျော်ရှိတယ်လို့ မွန်ကြီးခရိုင်အထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲ့2020အောက်တိုဘာလထုတ်ဒေသဆိုင်ရာမှတ်တမ်းမှာဖော်ပြပါတယ်။ရွှေပြောင်းလုပ်သားတွေကတက်တွေ့ရင်လူဦးရေ၄ဘိန်းကျော်လောက်ရှိမယ်လို့ခန့်မှန်းကြပါတယ်ခင်ဗျာ။